မြန်မာနိုင်ငံမှာလူထုကရွေးချယ်တင်မြှောက်တဲ့အယက်တအစိုးရတဲ့လက်ထက်ပထမဦးဆုံးကျင်အဖြစ်အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီဟာတနင်္ဂနွေနေ့ကျရင်မြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပါတယ်။သူရဲ့ခီးစဉ်တွင်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့စီးပွားရေးပြည်ပြောင်းလဲမှုတွေဆက်လက်အကောင်အထည်ဖော်ဖို့အစိုးရတစ်ကိုတွန်းအားပေးနိုင်တယ်လို့အရင်ခီးစဉ်နေနဲ့မတူဘဲထူးခ က်လာချိန်မှာအမေရိကန်ထိပ်တန်းသံတမန်တဦးအနေနဲ့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီမေလ22ရက်တနင်္ဂနွေနေ့ကျရင်မြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်နေပြီးတော့မှာမြန်မာသမ္မတဦးထင်ကျော်နဲ့နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်အပါအဝင်အဓိကကြတဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံသွားဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကနေမကြသေးခင်ကပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒါ့အပြင်ဒီမိုကရေစီနည်းကြရွေးချယ်ပြီးတက်လာတဲ့အရသာအစိုးရကိုထောက်ခံမှုပြသတဲ့အနေနဲ့ရောမြန်မာနိုင်ငံမှာဒီမိုကရေစီရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေဆက်ပြီးတော့လှုပ်ဆောင်ဖို့တွန်းအားပေးတဲ့အနေနဲ့ရောမြန်မာနိုင်ငံကိုဝန်ကြီးကယ်ရီသွားရောက်ခဲ့တာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။1990ရွေးကောက်ပွဲနိုင်ရာ NLD အမတ်ဟောင်းတဦးလည်းဖြစ်တဲ့ဒေါက်တာတင့်ဆွေကတော့ဝင်းကြီးကယ်ရီရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်ဟာအတော်လေးထူးခြားမှုရှိတယ်လို့သုံးသပ်ခဲ့ပါတယ်
။ပထမတစ်ချက်ကဒီဂျွန်ကယ်ရီရဲ့ခီးစဉ်ကအရေးပါတဲ့အတိုင်းတာမသေးဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗျ။ဒီအိုဘားမားလက်ထက်မှာသူတို့နိုင်ငံရဲ့ policy ကဒီအစ်တောင်နဲ့အစ်အာရှပိုင်းကိုအယုံစုစိုက်မှု policy သူတို့ဦးစားပေးတယ်မှာထားတယ်။အဲ့ဒီမှာတောင်တရုတ်ပင်လယ်ကကျွန်းစုအရေးအပြင်မြန်မာနိုင်ငံကိုဗဟုပြုတဲ့အရှိတောင်အရှာဆက်ဆံရေးကအမေရိကန်ပြည်တော်စုရဲ့နိုင်ငံရေးပေါ်လစီတွေမှာဦးစားပေးပါတယ်လို့ကျွန်တော်ယူဆပါတယ်ဒီအတွက်သူ့တက္ကသိုလ်တွင်မှာဒါမြန်မာနိုင်ငံကိုဒုတိယအကြိမ်ချီတောင်လာတဲ့ထူးခြားတယ်လို့ကျွန်တော်ယူဆတယ
်လောလောဆယ်မြန်မာသမ္မတဦးထင်ကျော်ဟာရုရှားနိုင်ငံမှာရုရှားအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေပြီးတော့အဲ့ဒီမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းနှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးတိုးတက်ကောင်းမွန်လာဖို့နဲ့စစ်ပွားရေးနဲ့ယဉ်ကျေးမှုဆိုင်ရာပူးပေါင်းဆောင်ရွက်ဖို့တွေအပြင်စစ်ဘက်ကုန်သွယ်ရေးမြင့်တင်ဆောင်ရွက်ဖို့နဲ့စစ်လက်နက်ပစ္စည်းတွေနှီးပညာတွေကိုရုရှားနိုင်ငံအနေနဲ့မြန်မာနိုင်ငံကိုရောင်းချသွားဖို့တွေကိုလည်းဆွေးနွေးခဲ့ကြပါတယ်အခုလို NLD အစိုးရလက်ထက်မှာရုရှားနိုင်ငံနဲ့အရက်ဖက်စစ်ဘက်ဆက်ဆံရေးတုံ့ပြန်သွားဖို့လှောက်ဆောင်လာသလိုအမေရိကန်ပြည်ထောင်စုကလည်းမြန်မာနိုင်ငံမှာအရက်ဖက်အုပ်ချုပ်မှုကိုအသွင်ကူးပြောင်းရမှာအထောက်အကူဖြစ်စေဖို့စစ်ဘက်ဆိုင်ရာဆက်ဆံရေးတွေကိုဘယ်လိုတုံ့ပြန်နိုင်မလဲဆိုတာကိုကွန်ဂရက်လွှတ်တော်နဲ့တိုင်ပင်ပြီးနီးလန်းရှာဖွေနေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲအမေရိကန်သမ္မတဘရက်ခ်အိုဘားမားရဲ့လက်ထောက်အမျိုးသားလုံခြုံရေးအကြံပေးဘန်ရော့စ်ကပြောကြားခဲ့ပါတယ်ဒီအခြေအနေတွေကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံပေါ်လွှမ်းမိုးလွန်းတဲ့တရုတ်ရဲ့ဩဇာချိန်ဝင်ရှာညှိဖို့အတွက်စ조사မှုတွေပါဝင်နိုင်တယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ခဲ့ပါတယ်
။ဗလာဒီမီယာပူတင်ကအာဆီယံနဲ့ရုရှားအစည်းအဝေးမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးတာရော။နောက်ရုရှားနိုင်ငံနဲ့စီရေးအရာပူးပေါင်းဆောင်ရွက်မှုပါရှိထားတယ်။အခုတခါဂျွန်ကယ်ရီလာကနီးမှာအမေရိကန်နဲ့လည်းဗမာတမရုံနဲ့ပဲစီရေးပူးပေါင်းဆောင်ရွက်မှုတွေရှိလာမယ်ဆိုတဲ့အချက်ကကျွန်တော်တို့ဗမာနိုင်ငံအတွက်ပါထူးခြားတယ်လို့ကျွန်တော်ယူဆတယ်။ဒီကနေ့ကလာကဟိုတည်တဲ့စစ်အေးကလာလည်းမဟုတ်တော့ဗမာနိုင်ငံအနေနဲ့နိုင်ငံရေး policy မှာထိန်းကြီးတဲ့ policy ရောလူအချက်တွေရာရောဆောင်ရွက်ရတယ်။အရင်စစ်ဆိုးကကလာတွေနှစ်ပေါင်း20လောက်အတွက်မှာဗမာနိုင်ငံကနိုင်ငံရေး policy ဟာတသက်သက်ပေါ့နော်တိတိလင်းလင်းပြောရရင်တော့တရုတ်နိုင်ငံကိုဦးစားပေးလွှမ်းတာအနေနဲ့ဂျုံနဲ့တိဖြစ်လာတဲ့အခါမှာတမကောင်းကောင်းနေကိုနိုင်ငံရဲ့စိုးရင်ချက်ရှိကောင်းရှိမယ်လို့ကျွန်တော်ယူဆတယ်အဲ့ဒီအတွက်လည်းပဲပြန်ပြီးတော့အမားတွေကိုပြင်ဖို့ရအတွက်အမေရိကန်နိုင်ငံရဲ့အကူအညီလိုတယ်အကူအညီဆိုဒီမှာဒီစီးရေးအကူအညီတွေပါတယ်ဒါကြောင့်လည်းပဲဒီခီးစဉ်ကဒီအရာတွေကိုဆက်လက်ကောင်းတယ်ဖော်နိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ
်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအရင်2014ဩဂတ်စ်လ9ရက်နေ့ကလည်းမြန်မာနိုင်ငံကိုသွားရောက်ခဲ့ပူပါတယ်သူခီးစဉ်မတိုင်ခင်ဒီသတင်းပတ်အစောပိုင်းမှာတော့အမေရိကန်ပြည်ထောင်စုကမြန်မာပေါ်ထားရှိတဲ့ဒဏ်ခတ်အရေးယူမှုတွေကိုနောက်ထပ်တက်တန်းတစ်နှစ်တိုးလိုက်ပါတယ်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုတွန်းအားပေးဖို့နဲ့ဒီမိုကရေစီအပြောင်းလဲမှာအဟံတားဖြစ်စေသူတွေကိုအရေးယူဖို့ဆိုပြီးပြုပြင်မွမ်းမံတက်တန်းတိုးခဲ့တဲ့ဒီဒဏ်ခတ်မှုတွေဟာမြန်မာနိုင်ငံအတွက်ကြီးမားတဲ့ပြဿနာမဟုတ်တလို့အမေရိကန်ဟာမြန်မာနိုင်ငံရဲ့မိတ်ဆွေကောင်းဖြစ်တယ်လို့လည်းမြန်မာနိုင်ငံသားရေးဝန်ကြီးလက်ပြသမရရဲ့အတိုင်ပင်ခံလဲဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကပြောဆိုထားတာဖြစ်ပါလိမ့်ရှင်